ရုရှားသိမ်းပိုက်ထားတဲ့ခရိုင်းမီးယားကဗျူဟာမြောက်ဆာဗာစတူဗိုမြို့ကတင်မောခြင်းကိုဗော်ဒူးနေမှာယူကရိန်းဘက်ကဒုံးကျည်နဲ့တိုက်ခတ်မှုကြောင့်လူ24ဦးဒဏ်ရာရှိခဲ့ပြီးတင်မောနစီပျက်စီးကတင်မောခြင်းရဲ့နေရာအချို့မီးလောင်ခဲ့တဲ့အကြောင်းရုရှားအာဏာပိုင်တွေကသတင်းထုတ်ပြန်ပါတယ်။ယူကရိန်းဘက်ကခရုစ်ဒုံးကျည်ဆယ်စင်းနဲ့မောင်းသူမတင်မော3စင်းတင်မောခြင်းကိုတိုက်ခတ်ခဲ့တဲ့ခဲရမှာရုရှားကလေကြောင်းရန်ကာကွယ်ရေးကနေပြီးတော့ drone ကြီး9စင်းနဲ့မောင်းသူမဲ့တင်မောတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကပြောဆိုပါတယ်။ဒီတင်မောချင်းဟာရုရှားရဲ့ပင်လယ်နဲ့ရေရင်အုပ်စုအတွက်ရေးပါတဲ့အထူးအခြေစိုက်စခန်းတစ်ခုဖြစ်ပါတယ်။ဒီချိန်ထဲမှာပဲရုရှားရဲ့တိုက်ခိုက်မှုတွေအရသာ3ဦးထက်မနည်းသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့တယ်လို့လည်းယူကရိန်းသမ္မတရုံးကထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသမှာအာယုံမတက်မီရုရှားဘက်ကတိုက်ခိုက်မှုကြောင့်ဒင်ညိုမြစ်ပေါ်ကယူကရိန်းသီးနှံတင်ပို့မှုရဲ့အချက်အခြာဒေတာဖြစ်တဲ့ Ismail Kayin ရှိစိတ်ကန်းနဲ့အရက်ဘက်အခြေခံအဆောက်အုံတွေလည်းပျက်စီးသွားခဲ့ပါတယ်။ပေါ်ဒူးနေမှာပဲဒီလိုအရက်ဘက်အခြေခံအဆောက်အုံတွေပေါ်တိုက်ခိုက်မှုတွေရပ်ဖို့ကုလသမဂ္ဂကတောင်းဆိုပါတယ်ရုရှားဘက်ကပင်လယ်နဲ့ကောက်ပဲသီးနှံတင်ပို့မှုသဘောတူညီချက်ကနေနှုတ်ထွက်ပြီးလွန်ခဲ့တဲ့နှစ်လနီးပါးအတွင်းယူကရိန်းစစ်ကမ်းတွေကိုတိုက်ခိုက်ခံရတာ22ကြိမ်ရှိပြီလို့ယူကရိန်းဆိုင်ရာလူသားချင်းစာနာထောက်ထားမှုညင်ညာရေးဒင်းနစ်ဘရောင်းကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်